မြန်မာနိုင်ငံအတွင်းကိုဗစ်-19ကူးစက်မှုတွေမြင့်တက်နေတဲ့အတွက်မြန်မာအလုပ်သမားတွေကိုခေါ်ယူရာကိုရွှေ့ဆိုင်းထားဖို့ထိုင်းစီဝိုင်းလုပ်ငန်းရှင်တွေကိုထိုင်းတမိုင်အာဏာပိုင်တွေကတောင်းဆိုတော့မှာဖြစ်ပါတယ်။မြန်မာပါဝင်နိုင်ငံတော်များများမှာကိုရိုနာဗိုင်းရောဂါကူးစက်တာတွေ့ရပြီးမဲ့အခုတရင်နှစ်ပတ်တည်းပြည်တွင်းကူးစက်မှုနှုန်းတိုးလာနေကြောင်းထိုင်းကူးစက်ရောဂါဌာနကြီးကအမ်စတာဒမ် မှအလုပ်သမားတွေခေါ်ယူတာကိုရွှေဆိုင်ထားဖို့အရေးစီးပွားရေးလုပ်ငန်းရှင်တွေရဲ့ပူးပေါင်းဆောင်ရွက်မှုကိုရယူသွားမယ်လို့လည်းဒေါက်တာဆိုဖုန်းကပြောပါတယ်။မြန်မာနဲ့တစက်ချင်းမိုင်1400ကျော်ထိစပ်နေတာဖြစ်တဲ့အတွက်မြန်မာနိုင်ငံဘက်ကနေတရားမဝင်ရွှေပြောင်းလုပ်သားတွေခိုးဝယ်မလာနိုင်အောင်တစက်လုံခြုံရေးကိုတိုးမြှင့်ထားတယ်လို့လည်း Bangkok Post သတင်းစာကပြောပါတယ်။ထိုင်းနိုင်ငံမှာ COVID-19 ကူးစက်သူစုစုပေါင်း3400ကျော်နဲ့သေဆုံးသူ58ယောက်ရှိပါတယ်။